မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေရှင်ဒီတစ်ပတ်အစီအစဉ်မှာရန်ကုန်ကပေးပို့လာတဲ့ရင်ဖွင့်စာကိုအရင်ဆုံးတင်ပြကြပါမယ် RFA ရေကျွန်တော်တို့ရန်ကုန်တိုင်းပဇွန်တောင်မြို့နယ်ဟာမြို့လယ်ကောင်စည်ရင်းဝင်တဲ့နေရာဖြစ်ပေမဲ့လျှက်စစ်မီးကဘလို့မှချိန်ဆလို့မရအောင်ပြတ်နေပါတယ်အခုလိုလျှက်စစ်မီးအလဲကျပေးတဲ့စနစ်မှာမီးပြတ်တဲ့အချိန်ကများနေတာပါအခုအခြေအနေကအင်ဗာတာတောင်အသွင်းလို့မရတဲ့အခြေအနေဖြစ်နေပါတယ်မီးဆက်သုံးဖို့ကြပြန်တော့လဲလောင်စာစီရေတံဘူးတဘူးစာကို9000ပေးပြီးတော့သုံးနေရပါတယ်ပြည်သူတွေကကုန်စည်နှုံကြီးတဲ့တန်းဝင်ငွေထွက်ငွေမမျှတဲ့တန်းပြည့်စစ်မီမရှိတဲ့အမောင်တဲကဒုက္ခတန်းတွေကိုခါးစည်းခံနေရပြီးတော့တော်တော်လေးကိုစိတ်ပျက်စရာကောင်းနေပါပြီနိုင်ငံရဲ့အာဏာကိုလွတ်ယူခဲ့ပြီးတော့ပြည်သူတွေအတွက်ဘာတစ်ခုမှကောင်းအောင်မလုပ်ပေးနိုင်တဲ့အပြင်အခုဆိုရင်တိုင်းပြည်ကတကယ့်ကိုကြောက်ထဲကြမဲ့အခြေအနေဖြစ်နေပါပြီပြည်သူတွေကိုဘလောက်တောင်ဆက်ပြီးဒုက္ခပေးနေအောင်မှာပါလဲစစ်ကောင်စီရေးဆိုပြီးတော့ပြေပို့ရင်ဖွင့်လာတာပါရှင်အခုဆက်ပြီးတင်ပြမှာကလည်းလျှက်စစ်မီးကိစ္စပါပဲဒီစာကတော့မန္တလေးကပြေပို့လာတာပါကျွန်တော်ကတော့မန္တလေးတိုင်းစင်ကိုင်မြို့နယ်ရွာဘူးကျေးရွာကပါ RFA ကျွန်တော်တို့မြို့နယ်ရဲ့လျှက်စစ်ဌာနအကြောင်းပြောချင်လို့ပါဆိုပြီးတော့ပြေပို့လာတာပါအရင်အစိုးရလက်ထက်က24နာရီမီလင်းပြီးတော့မီတာကားကကြက်1500-1800လောက်ပဲပေးရပါတယ်2021နဲ့2022ခုနှစ်တွေမှာတော့မီတာက3000လောက်ပေးရပါတယ်2023ခုနှစ်မှာတော့မီးလဲမမှန်တဲ့အပြင်ကိုဒီမီးလာတဲ့အချိန်ကလည်းတရက်ကို3-4နာရီပဲရှိပါတယ်မီးလဲမလာမီတာလဲလာမဖတ်ပဲနဲ့မီတာစာရွက်ပေါ်မှာကျတော့မီတာကအနည်းဆုံး6600လောက်လာတိုင်းပေးနေရပါတယ်လျှက်စစ်ရုံးကတချို့ဝန်ထမ်းတွေဒီလိုလှုပ်ရှားနေတာအလုံးသိပေမဲ့ဘယ်သူမှမပြောရဲကြပါဘူးဒါကြောင့်ဒီကိစ္စတွေကိုအရေးယူပေးနိုင်တဲ့သက်ဆိုင်ရာတာဝန်ရှိသူတွေသိအောင် RFA ကနေတစင်တင်ပြလိုက်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်အခုဆက်ပြီးတော့လဲမွန်ပြည်နယ်ကလျှက်စစ်မီးကိစ္စအကြောင်းပေးပို့လာတဲ့စာကိုတင်ပြပါဦးမယ်ကျွန်တော်တို့မွန်ပြည်နယ်ရင်းမြို့မှာလျှက်စစ်တပ်အားပေးနေတဲ့ကုမ္ပဏီကလျှက်စစ်မီးတစ်ယူနစ်ကို2000နှုန်းနဲ့ယူနေပါတယ် RFA ရေကျွန်တော်တို့တစ်နေ့ကို 1.5 ယူနစ်ပဲသုံးတာတောင်တစ်လကိုမီတာကားကကျက်9000ပေးနေရပါတယ်။ရတဲ့လစာရဲ့45ရာခိုင်နှုန်းလောက်ကိုမီတာဆောင်နေရတာကြောင့်ကျွန်တော်တို့လိုဝင်တန်းတွေနဲ့ဝင်ငွေနည်းသူတွေအတွက်ဝင်တော့ဝင်ဖို့ဖြစ်နေပါတယ်။ဘာကြောင့်ကျွန်တော်တို့မြို့နယ်မှာမီတာကားကိုဈေးကြီးပေးနေရတာပါလဲ။လျှက်စစ်စွာအားဝင်ကြီးအနေနဲ့မီတာကားတွေတက်တာအောင်ဆောင်ရွက်ပေးစေလိုပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့စင်တဲ့ဖုန်းနံပါတ်2392353428ကိုဆက်သွင်းနိုင်ပါတယ
်အခုဆက်ပြီးတော့ရခိုင်ပြည်နယ်ကဒေသခံတအူးရဲ့ပေးစာကိုတင်ပြပါမယ်ကျွန်တော်တို့ရခိုင်ပြည်နယ်အမ်းမြို့အမ်းခရိုင်မှာ73စီပြတ်နေတာတလရှိပါတော့မယ်73စီဆိုင်တွေလည်းပိတ်ထားပါတယ်အပြင်ကဝယ်ရင်တလီတာကို1000ကျော် 2000 နီးပါးပေးရပါတယ်တချို့နေရာတွေမှာဆိုဝယ်လို့ကိုမရပါဘူးပြည်သူတွေဒုက္ခရောက်နေတဲ့ဒီလိုအခြေအနေမှာစစ်ကောင်စီအရာရှိအရာခံဗိုလ်ကြီးတွေက73စီတလီတာကို1000ခွဲဝင်းကျင်နဲ့ရောင်းစားနေတာတွေတွေ့ရပါတယ်တဲ့ကျွန်တော်တို့ဘက်မှာကစံစီစားငရုတ်ချက်သွန်ကအစဈေးတွေတအားကျနေပြီးတော့ဝယ်မစားနိုင်ပဲဖြစ်နေပါတယ်ကျွန်တော်တို့ပြည်သူတွေဘယ်ကိုမှသွားလို့မရလာလို့မရနဲ့ဒုက္ခရောက်နေရပါတယ် RFA ရေးဆိုပြီးတော့ယင်ဖွင့်လာတာပါရှင်အခုတခါတော့အလုတ်သမားတယောက်ရဲ့ယင်ဖွင့်စာကိုတင်ပြကြပါမယ် RFA ရေးမြန်မာနိုင်ငံမှာဒေါ်လာဈေးတက်ရင်ကုန်ဈေးနှုန်းတွေတက်တာကိုတော့မပြောလိုပါဘူးဒေါ်လာဈေးတက်လို့ကုန်ဈေးနှုန်းတွေအဆမတန်ဈေးတက်သွားပြီမဲ့လဲအလုပ်သမားတွေရဲ့လစာကြတော့တိုးမလာပါဘူးဒေါ်လာဈေးကျသွားပြန်တော့လဲကုန်ဈေးနှုန်းကကျမသွားပါဘူးကျွန်တော်တောင်းနေကြအချိုရီဘူးဆိုရင်အရင်ကတဘူးကို350ပါအခု900ပေးရပါတယ်ဒါကလည်းအခြေအနေအရထက်တက်ရင်တက်အောင်ပါပါကျွန်တော်တို့လိုအလုပ်သမားတွေအတွက်ကကုန်ဈေးနှုန်းတွေတက်လဲဒီလစာဒေါ်လာဈေးတွေတက်လဲဒီလစာပဲဖြစ်နေတော့ဘလို့လုပ်ပြီးတော့လောက်ငှနိုင်ပါမလဲဘလို့များနေထိုင်စားတောက်ရမှာပါလဲဆိုပြီးတော့ပြောပြရင်ဖွင့်လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်